ရန်ကုန်တိုင်းရွှေပြည်သာမြို့နယ်မှာထိမ့်သိမ်းခံရတဲ့ရိုဟင်ဂျာမွတ်စလင်၁၀၀နီးပါးကိုနေရက်ရခိုင်ပြည်နယ်ကိုအာဏာပိုင်တွေပြန်လည်ပို့ဆောင်ဖို့စီစဉ်နေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။ရွှေပြည်သာမြို့နယ်မှာမတင်သာသူတဦးကိုတွေ့ရှိပြီးစစ်ဆေးရာကနောက်ဆက်တွဲအနေနဲ့တရားမဝင်ရောက်ရှိနေသူရိုဟင်ဂျာ69ယောက်ကိုအာဏာပိုင်တွေကမနေ့တုန်းကပဲထိမ့်သိမ်းလိုက်တာပါ။ထိမ့်သိမ်းခံရသူတွေကိုတော့လက်တလောရှေ့ပြည်သားမြို့နယ်ကကွန်ပျူတာတက္ကသိုလ်မှာထိမ့်သိမ်းထားပြီးကိုဗစ်ရောဂါရှိမရှိစစ်ဆေးဖို့နဲ့အချက်အလက်တွေသိရှိနိုင်အောင်စစ်ဆေးနေတယ်လို့လည်းရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့မှူးယုံပြန်ကြားရေးတာဝန်ခံရဲမှူးကြီးဇော်မင်းဦးကပြောပါတယ်ကနဦးစစ်ဆေးချက်အရာမလေးရှားနိုင်ငံကိုတရားမဝင်သွားရောက်ဖို့ထွက်လာကြသူတွေဖြစ်ကြောင်းသိရှိခဲ့ရသလိုတရားဝင်ခရီးသွားလာခွင့်အထောက်အထားမရှိသူတွေကိုလက်ခံအကူအညီပေးထားသူတွေကိုတော့အရေးယူဖို့စီစဉ်ထားတယ်လို့လည်းပြောပါတယ
်။ဒီတရားမဝင်တွေကိုရောက်ရှိနေတဲ့အတွက်သူတို့ကတော့လာလမ်းကြောင်းတိုင်းလောကနေပြန်ပို့အောင်ပါပေါ့နော်။သူတို့အရေးယူရဆိုတော့သူတို့ကဘာမျိုးလဲတရားမဝင်ရောက်လာတဲ့အတွက်မူဝါဒရငွေပြန်ပို့ပေးမယ်သူတို့တောင်းရဝန်ကြီးဌာနနေပြီးတော့သူတို့ဒီခေါ်တဲ့လူတွေပွဲစားတွေအခမ်းထားတဲ့လူတွေဒါတွေကတော့ဥရင်းနဲ့မြင်ညွတ်တဲ့အတွက်အဲ့ဒီဟာတွေတော့အရေးယူမှာပါကျွန်တော်တို့ကသူတို့ချူတီတာမှာပဲပြည်ကြဖြစ်အောင်လို့ချူတီတာဒီမှာတက်လို့မှာကျွန်တော်လူငယ်ဆောင်ရပေးပြီးတော့ဆက်လို့တာတွေသူညီဆောင်ရပေးထားတာပေါ့ကျွန်တော်ကျောင်းဝင်ဝင်ဌာနကလည်းသူလှုပ်ရှားစီရလုပ်ပါမှာခင်ဗျဒီလက်ခံထားတဲ့သူတွေဒါတွေကတော့ကျွန်တော်တို့လက်ရှိတော့မြို့သားမျိုးမြို့သမီးမျိုးပေါ့နော်ဒီတော့ကျွန်တော်တို့ဆန္ဒဆက်ဆက်တွေကတော့တင်းချောင်းတွေကတော့ရှိတယ်ပေါ့ဒါကြတော့ဥပဒေကြောင့်ကျွန်တော်တို့ဆက်ပြီးတော့ပေါင်းတော့မှာပေါ့ခင်ဗျမေရှားနိုင်ငံဘက်သို့ပါလို့အဲ့မှာပြွားပြီးတော့လုံးလုံးမလို့တော့သိရတယ်ခင်ဗျဒီမှာတော့ transit ဘောင်းမျိုးဖြစ်နေတာပေါ့နော်
လူဝင်မှုကြီးကြပ်ရေးနဲ့ရဲတပ်ဖွဲ့အပါအဝင်အာဏာပိုင်တွေရဲ့စစ်ဆေးချက်တွေအရထိမ့်သိမ်းခံရသူအများစုဟာရခိုင်ပြည်နယ်စစ်တွေမောင်းတော်စတဲ့နေရာတွေကလာရောက်သူတွေဖြစ်တယ်လို့ဆိုပါရယ်။မောင်းတော်ဒေတာခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကိုဆက်သွယ်မေးမြန်းရမှာတော့အခြေအနေအသေးစိတ်မပြောနိုင်သေးတော့တုံ့ပြန်ပြောဆိုပါရယ်
။မောင်းတော်ဆိုပြီးပြန်ရတာလဲတားကြတော့ကျွန်တော်တို့ဒီကိုဗစ်တွေဒုတိယကိုဗစ်ဖြစ်တဲ့ကအနာပိုင်တွေကနေဟိုတစ်ပတ်အထီးကိုကိုယ်နဲ့တိုင်းနဲ့ပြည်နယ်တွေကပြန်ပို့လာတာမရှိဘူးเนาะကျွန်တော်တို့လက်ခံတာလည်းမရှိဘူးเนา
ะလူရင်းသားဆိုတဲ့အတုံးလုံးကိုတော့မြမအစိုးရကတရားဝင်အတိမတ်ပြုလက်ခံမထားသလိုတရားဝင်ခီးသွားလာခွင့်တွေကိုလည်းတန့်တတ်ထားတာကြောင့်အခုလိုမကြာခဏဖမ်းဆီးခံရမှုတွေလည်းကြုံရလေရှိပါတယ်ပြီးခဲ့တဲ့ရက်ပိုင်းကအေယာဝတီတိုင်းဒေသကြီးပသိမ်ခရိုင်ချောင်းသာမြို့နယ်မွန်ပြည်နယ်ပေါင်မြို့တွေမှာတရားမဝင်ရောက်လာတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးမိခဲ့ပြီးနေရက်ကိုပြန်ပို့ခဲ့ရကြောင်းလည်းဒေသခံအာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်